္ဂလာညနေခင်းမှာသောတာရှင်များရှင် VOA American တန်ရဲ့2018ခုနှစ်ဒီဇင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညနေပဲ6နိုင်ခွဲကနေ9နိုင်ထိအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများသတင်းအောင်ပါရှင်ဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားပါမယ
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ဂွာတီမာလာကလေးတူထပ်မံတည်ဆုံသွားတာကြောင့်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့တိုက်တွန်းမှုတွေလည်းထွက်ပေါ်လာနေပါတယ်။ထင်ရှားတဲ့တရုတ်နိုင်ငံသားလူခွင့်ရေးရှင်တွေတယောက်ကိုနိုင်ငံတော်အာဏာထိပါမှုနဲ့ဒီနေ့ရုံးထုတ်စစ်ဆေးဖို့ရှိနေပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နန်းလောင်နဲ့အတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလှတွေမှာတော့ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ခဲ့တဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင် CRCSS SSC တောင်ပိုင်းအခြားတိုက်ပွဲမှာတပ်မတော်က RCSS ဘက်ကကူညီခဲ့တယ်လို့ SSPP ဒီဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကဆွဆွဲပြောဆိုလိုက်ပါတယ
်ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံအောင်ကျွန်တော်တို့လုပ်နေတယ်လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲကောက်ကွက်မှာပဲ
သတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒါ့အပြင် writer သတင်းတောက်နှစ်ယောက်မှုနဲ့ပတ်သက်ပြီးပြည်တံကြားခံနေရတဲ့ဒူရဲမှုဟောင်းမိုးရံနိုင်ကသူ့ပြန်လည်လွတ်မြောက်နိုင်ကြောင်းကိုမိသားစုဝင်တွေကိုပြောတဲ့အကြောင်းနဲ့အတူ American မျိုးသမီးတွေအတွက်စိတ်လှုပ်ရှားစရာတွေရှိခဲ့တဲ့2018နိုင်ငံရေးလောကအကြောင်းစတဲ့သတင်းလွှာတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဗုဒ္ဓဟူးနေ့ညနေပိုင်းထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်နယ်စပ်လူမျိုးရေးအာဏာပိုင်တွေဖမ်းဆီးထားတဲ့ဂွာတီမာလာကလေးတူထပ်မံတည်ဆုံသွားတဲ့အတွက်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့လွှတ်တော်အမတ်တူပါဝင်တိုက်တွန်းမှုတွေထွက်ပေါ်လာပါတယ်။အသက်ရှင်နေရွယ်ဖိလစ်ကောမက်စ်အလွန်ဆိုဟာနယူးမက္ကဆီကိုပြည်နယ်ကဆေးရုံမှာခရစ်စမတ်နေ့အကူမှာပဲတည်ဆုံလာဖြစ်တဲ့အကြောင်းအာဏာပိုင်တွေအတည်ပြုခဲ့တာပါ။ဒီမတိုင်ခင်နိုင်ပိုင်းအချာမာတုံးကလည်းအသက်9နှစ်အရွယ်မင်းကလင်းငယ်တူကလည်းဂွာတီမာလာကကြီးရွာမှာပဲစစ်စစ်ရဲရဲနဲ့တည်ဆုံသွားခဲ့တာပါ။တက္ကသိုလ်ပြည်နယ်ဒီမိုကရက်အလုပ်တော်အမတ်ဘက်တိုအိုရော့ကတော့တည်ဆုံမှုကိုစုံစမ်းဖော်ထုတ်ဖို့တိုက်တွန်းပါတယ်။တည်ဆုံသူကလင်းငယ်နဲ့ဖခင်ဖြစ်သူတို့ကိုထိမ့်သိမ့်ထားစဉ်တင်းလာနေမှာပဲကလင်းငယ်နေထိုင်မကောင်းတဲ့လက္ခဏာတွေ့ခဲ့ရတဲ့အကြောင်းအမေရိကန်ကောက်ခွန်နဲ့နယ်စပ်လူမျိုးရေးဌာနကပြောဆိုခဲ့တာပါ။ AMP ဖျားနာနေတဲ့ကလင်းငယ်ကိုစစ်ပီပီပြန်လွတ်ခဲ့တဲ့အကြောင်းလဲဆရာဝန်တွေကပြောပါတယ်။ဒါပေမဲ့လည်းနေမကောင်းပြန်ဖြစ်ရကနေစေးရုံကိုပြန်ပို့ခဲ့ရပြီးတင်းလာနေညသကောင်းကျော်အချိန်မှာပဲတည်ဆုံသွားခဲ့တာပါ။ဒီဆုံးနဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသလိုအသက်9နှစ်ရွယ်ဂျေကလင်းကားဆိုသူမင်းကလင်းငယ်နေထိုင်မကောင်းဖြစ်ပြီးတည်ဆုံးခဲ့ရတဲ့အကြောင်းရင်းကိုလည်းတိတိကျကျမသိရပါဘူး။နေဆက်လူမျိုးရေးရရှိတွေကတော့အမေရိကန်မှာအလုပ်လုပ်ဖို့တရားမဝင်ရောက်လာတဲ့ဖခင်ဖြစ်သူနဲ့အတူနေဆက်ဖြတ်ကျော်လာချိန်မှာတည်ဆုံးသူကလင်းငယ်ဟာအစာရေစာလုံလုံလောက်စားခဲ့ရဖို့မရဘူးလို့လည်းယူဆထားကြပါတယ်။
အမေရိကန်အစိုးရရန်ရလဲပတ်မှုတချို့ရပ်ဆိုင်းထားတာမနေ့ဗုဒ္ဓဟူးနေ့မှာ9ရက်မြောက်ရောက်လာချိန်မှာအမေရိကန်မက္ကဆီကိုနယ်စပ်မှာတတိုင်းတိဆောက်ရေးအတွက်သမ္မတဒေါ်နယ်ထရမ့်တောင်းထားတဲ့ဘတ်ဂျက်ကိစ္စအဆင်ပြေမဲ့အခြေအနေတွေတော့မတွေ့ရသေးပါဘူး။ပြည်ပမှာတာဝန်ကျနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေနဲ့ဗီဒီယိုကတစ်ဆင့်နှုတ်ဆက်စကားပြောကြားတဲ့အချိန်မှာလည်းဒီကိစ္စကိုသမ္မတထရမ့်ကထည့်သွင်းပြောကြားသွားပါတယ်
။ I can't tell you when the government's going to be open. I can tell you it's not going to be open until we have
အစိုးရရန်ရတွေတချို့ရပ်ဆိုင်ထားတာတွေဘရော့အဆုံးသတ်မယ်ဆိုတာသူ့အနေနဲ့မပြောနိုင်ကြောင်းဒါပေမဲ့နေဆက်တိုင်းပဲဖြစ်ဖြစ်နေဆက်ချန်စီယိုပဲဖြစ်ဖြစ်ဘလို့ပဲခုကောအဲ့ဒီအတွက်သူတောင်းထားတဲ့ဘတ်ဂျက်မရမချင်းအစိုးရလုပ်ငန်းတချို့ကိုဆက်ပြီးရပ်ဆိုင်ထားမှာဖြစ်တယ်လို့အင်ဖီရော over young ခန်းကနေသမရကပြောဆိုခဲ့တာပါဒီတတိုင်းဟာနိုင်ငံရင်းကိုတရဟောဝင်လာမဲ့လူတွေမှုရေးစေဝါတွေကိုဟန်တားမဲ့အကာရန်ဖြစ်တယ်လို့လည်းပြောဆိုသွားပါတယ်အစိုးရရန်ရလေးပုံတစ်ပုံရပ်ဆိုင်ထားတဲ့အတွက်အလုံးမစင်းကြတဲ့ပြည်တော်စုအစိုးရဝန်ထမ်းထောင်ပေါင်းများစွာဟာလည်းတတိုင်းဆောင်မဲ့ကိစ္စကိုထောက်ခံတယ်လို့သမရမှာပြောပါတယ်ဒါပေမဲ့အဲ့ဒီပြောဆိုမှုအတွက်သမ္မတမှာခိုင်လုံတဲ့အထောက်အထားပြစရာတော့မရှိပါဘူးအစိုးရရန်ရရဲ့ရက်ဆိုင်ထားတာကိုဒီမိုကရက်တစ်ဘက်ကအဆုံးသတ်ပေးဖို့သမ္မတထရမ့်ကတနင်္လာနေ့မှာတောင်းဆိုလိုက်သလိုဒီမိုကရက်တစ်ဘက်ကလည်းသမ္မတဟာတိုင်းပြည်ကတောင်းကနေဖြစ်အောင်လှုံ့ဆော်နေတယ်လို့အပြစ်တင်ပြောဆိုပါတယ်
ထင်ရှားတဲ့တရုတ်နိုင်ငံသားလူခွေရှင်တွေတယောက်ကိုနိုင်ငံတော်အာဏာတည်ပါမှုနဲ့ဒီကနေ့ရုံးထုတ်စစ်ဆေးဖို့စီစဉ်ထားပါတယ်ခုနှစ်ကကိုနှိမ်နှင်းမှုလို့ခေါ်ဝေါ်ကြတဲ့2015ခုနှစ်ဇူလိုင်လ9ရက်နေ့ကအတိုက်ခံနေပေါ်အစိုးရကအကြီးအကျယ်နှိမ်နှင်းမှုတွင်ရာနဲ့ချီတဲ့လူခွေရှင်လှုပ်ရှားသူတွေရှေ့နေတွေထဲမှာဝန်ကွန်ချန်လဲဖမ်းဆီးခံခဲ့ရတာပါ သူဟာတရုတ်ကွန်မြူနီအစိုးရကတားမြစ်ထားတဲ့ဖန်လန်ကောင်းဘာသာရေးအဖွဲ့ကဖော်ဝင်တဲ့အတွက်ဥပဒေကျိုးဆောင်ပေးသူဖြစ်နေလဲထင်ရှားပါတယ်။နိုင်ငံမြောက်ပိုင်းကတရားရင်မြို့မှာအမှုကိုကြားနာမဲ့တရားရုံးပြည်ပမှာတော့ဒါဇင်နဲ့ချီတဲ့ရဲတပ်ဖွဲ့ဝင်တွေကိုလုံခြုံရေးချထားပါတယ်။တရင်တောက်တွေအမေရိကန်နဲ့အနောက်နိုင်ငံကတန်တမာတွေကိုတော့တကားပိတ်ကြားနာမဲ့တရားခွင်ဖြစ်တဲ့အတွက်တရားရုံးကိုဝင်ခွင့်မပေးနိုင်တဲ့အကြောင်းအတည်ပြုထားတာပါ။လူခွင့်ရေးရှင်တွေဖမ်းဆီးထိန်းသိမ်းခံရတာကိုကန့်ကွက်ဆန္ဒပြခဲ့တဲ့ရန်ချွလင်းဆိုသူကိုတော့ရဲတွေကထိန်းသိမ်းခဲ့ပါတယ်။ဒီအခွင့်ကိုတက်ရောက်နားထောင်ဝင်မပေးပဲဗီဂျင်းမြို့တော်ကတိုက်ခန်းဝင်သွားမှလွန်ကျွေးတက်ဖွဲ့တွေစောင့်ချက်နေတယ်လို့လည်းဖန်စီခန့်ရှင်နေရဲ့ဇနီးဖြစ်သူလေဝန်စုကပြောပါတယ်လူခွင့်ရေးရှင်နေအဖမ်းခံရတာကိုလူသိရှင်ကြားကန့်ကွက်တဲ့အနေနဲ့ဇနီးဖြစ်သူနဲ့တခြားဖန်စီခန့်ရှင်နေတွေရဲ့ဇနီးဖြစ်သူတွေကကြုံးတွေရိတ်ထားကြပါတယ်
ဆူနာမီရေလိုင်းနှံကြောင့်ပြီးခဲ့တဲ့တနင်္လာနေ့လူပေါင်း429ယောက်သေဆုံးခဲ့ရတဲ့အင်ဒိုနီးရှားနိုင်ငံအနောက်ပိုင်းအလန်းဝဲတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးရေးအစီအစဉ်တွေဟာမိုးအပြင်းထန်ရွာသွန်းမှုတွေကြောင့်ခက်ခဲတွေနဲ့ကြုံနေရပါတယ်။မိုးသည်းထန်စွာရွာသွန်းမှုကြောင့်လမ်းတွေဖြတ်တန်းသွားလာလို့မရနိုင်တဲ့အခြေဖြစ်နေရပြီးဆက်ရန်ရာကြီးတွေအရေးပေါ်အကူအညီတွေပေးအပ်ဖို့သွားတဲ့ရန်နံတွေလည်းခရီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်အထောက်အပံ့တွေပေးနိုင်ဖို့ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်ဖို့အာဏာပိုင်တွေကရဟယင်တွေဆီလို့နေရပါတယ်။စနေနေ့မှာတော့ကဂျဗာကျွန်းအနောက်ဖက်နဲ့ဆူမာထရာကျွန်းတောင်ပိုင်းဒေသတွေမှာဆူနာမီရေလိုင်းတံခံခဲ့ရတာဟာဂျဗာကျွန်းနဲ့ဆူမာထရာကျွန်းတွေကြားကစန္ဒာရေလက်ကြားမှာတည်ရှိတဲ့အနက်ခကူတူအားမီးတောင်ပောက်ကွဲမှုကနေနောက်ဆက်တွဲရေအောက်မြေပြူကျမှုတွေကြောင့်ဖြစ်ခဲ့ရတာလို့လည်းခန့်မှန်းချက်တွေထွက်ပေါ်နေပါတယ်။ဆူနာမီရေလိုင်းတံကြောင့်လူပေါင်း1500နီးပါးဒဏ်ရာရခဲ့ပြီးတော့150လောက်ဟာလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ထောင်းနဲ့ချီတဲ့လူတွေဟာလည်းအိုးအိမ်ဆုံးခွာခဲ့ကြတာပါ။မီးတောင်မှာလှုပ်ရှားမှုတွေရှိနေဆဲဖြစ်ပြီးပင်လယ်ပြင်မှာဒီရေလိုင်းတွေမြင့်တက်နေတဲ့အတွက်နောက်တစ်ကြိမ်ဆူနာမီအန္တရာယ်ရှိတဲ့အတွက်ဒေသခံတွေကံယူရန်ဒေသတွေနာမတော်ကြဖို့လဲအာနာပိုင်တွေကသတိပေးထားပါတယ်ဆူနာမီရေလိုင်းဖြစ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေဆဲဖြစ်ကြောင်းလဲအင်ဒိုနီးရှားဘူမိပေဒါအေဂျင်စီအကြီးအကဲရူဒီဆာဒနာက VOA ကိုပြောပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1683ညလိုက်ဒိုမီတာ19 kHz 15565နဲ့လိုက်ဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ။ VOA American တန်မြန်မာပိုင်းစီစဉ်ရဲ့ပေါ်တူးနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ဂျပန်နိုင်ငံကရှစ်နှစ်ထက်စီးပွားပြေဝေလင်ကားဖမ်းဆီးမှုတွေပြန်လည်ဆက်တင်မှာဖြစ်ကြောင်းကြေညာလိုက်ပါတယ်။ဝီလင်ကားဖမ်းဆီးမှုကိုစန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်ရေးလှုပ်ရှားသူတွေနဲ့ဆက်စုနှစ်နဲ့ချီအခြေတင်ဖြစ်နေတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝန်ချုပ်ယိုရှိဟီရာဆူကာကဒီနေ့ပဲကြေညာလိုက်တာပါနိုင်ငံတကာဝီလင်ကားဖမ်းဆီးမှုဆိုင်ရာကော်မရှင် IWC ကနေဇွန်လ30ရက်နေ့မှာတရားဝင်နှုတ်ထွက်ပြီးဇူလိုင်လမှာစီးပွားပြေဝီလင်ကားဖမ်းဆီးမှုတွေပြန်လည်မှစတင်ဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဝီလင်ကားဖမ်းဆီးမှုတွေကိုတော့ဂျပန်နိုင်ငံရဲ့ရေပိုင်နက်နဲ့အထူးစီးပွားရေးဇုံနယ်မြေတွေမှာသာဆောင်ရွက်သွားမှာဖြစ်ပြီးအနာတိကဒေသမှာနှစ်စဉ်ဖမ်းဆီးမှုတွေကိုအဆုံးသတ်မှာဖြစ်တဲ့အကြောင်းလဲပြောဆိုလိုက်တာပါပြီးခဲ့တဲ့စက်တင်ဘာလထဲမှာတော့အစိုးရအတွင်းစီးပွားပြေဝီလင်ကားဖမ်းဆီးမှုတွေပြန်လည်စတင်ခွင့်ပေးဖို့လျှောက်ထားချက်ကိုပယ်ချခံခဲ့ရပြီးနောက်မှာပဲဂျပန်နိုင်ငံက IWC ကနေနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်နိုင်ငံကပဝင်းကျင်ထင်းသေးရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ Greenpeace ကတော့ကော်မရှင်ကနေဂျပန်နိုင်ငံနှုတ်ထွက်လိုက်တာပင်လယ်သမုဒ္ဒရာတွေနဲ့ရေစရောဝါတွေကိုအနာဂတ်အတွက်ထင်းသေးရမယ့်တာဝန်ကိုပြက်ကွက်ရရောက်ရုံသာမကနိုင်ငံကတာဝန်ကိုစန့်ကျင်ရရောက်ချောင်းကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ IWC ကတော့ဝီလင်ကားကောင်ရီရော့ချလာနေတဲ့အတွက်1986ခုနှစ်ကစလို့စီးပွားဖြစ်ဝီလင်ကားဖမ်းဆီးမှုတွေကိုတားမြစ်ထားပါတယ်အမည်ချက်ထဲမှာချွင်းချက်ဖြစ်နဲ့ခွင့်ပြုထားတဲ့သိပ္ပံပညာသုတေသနလေ့လာမှုတွေကိုအကြောင်းပြပြီးဂျပန်နိုင်ငံကအနာတိကဒေသမှာဝီလင်ငါးတွေကိုဆက်လက်ဖမ်းဆီးနေတာတွေကိုလည်းစိုက်နေမှာဝီလင်ငါးအသားတွေရောင်းချနေတာကတွေ့ရှိထားကြတာပါပဝန်ချင်းထင်းသေးရေးလှုပ်ရှားသူတွေကတော့အနာတိကဒေသအထိတင်းမောတွေဆီလုပ်ပြီးဂျပန်ဝီလင်ငါးဖမ်းတင်းမောတွေကိုဟန်တားနောက်ရှက်ဖို့ကြိုးပမ်းခဲ့ကြတဲ့အထိဖြစ်ခဲ့ပါတယ်ဝီလင်ငါးအသားဂျပန်ရွေးရအစားအစာတစ်ခုဖြစ်နေရာစုနှစ်တွေနဲ့ချီရှိလာခဲ့ပေမဲ့မချာသေးခင်ဆက်စုနှစ်တွေအတွင်းဝယ်ယူဆက်တောက်မှုတွေလည်းကျဆင်းလာနေကြတာပါစီးပွားဖြစ်ဝီလင်ကားဖမ်းဆီးမှုတွေပေါ် IWC ရဲ့တားမြစ်ချက်ကိုတော့အိုက်စလန်နဲ့နော်ဝေးနိုင်ငံတွေကလည်းစန့်ကျင်ထားကြပါတယ်
လီဗျားနိုင်ငံခြားရေးဝန်ကြီးရုံးမှမနေ့အင်္ဂါနေ့ကအသေးခံဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ၃ဦးထပ်မံတေဆုံးသွားပါတယ်။တဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic စစ်သွေးကြွားတွေကပြောပါတယ်။ IS တို့ရဲ့အခုလိုပြောဆိုမှုအပေါ်တိကျလွတ်လပ်တဲ့အတည်ပြုနိုင်ခြင်းတော့မရှိပါဘူး။ လီဗျာအာနာရှင်ဟောင်းမိုမာဂရာဖီ2017ခုနှစ်မှာဖြုတ်ချပြီးတော့တပ်ဖြတ်ခံခဲ့ရတဲ့အချိန်ကလေးကလီဗျာနိုင်ငံမှာနိုင်ငံရေးအရာရောလူမှုရေးအရာပါမတည်မငြိမ်ဖြစ်နေခဲ့တာပါကုလသမဂ္ဂကကြောရောင်းနောက်ခံပေးထားတဲ့ Islamic စံကျင်ရေးသမားပိုမူတူဦးဆောင်တဲ့ Tripoli အခြေစိုက်အစိုးရအဖွဲ့အနေနဲ့ကလည်းတခြားစစ်သွေးကြွအဖွဲ့အတော်များများနဲ့အပြိုင်အာဏာလွန်ဆွဲနေရတာဖြစ်ပါတယ်
ဒီနိုင်ငံမြောက်ပိုင်းကတဲလအဖာမြို့မှာလူ3ယောက်ထပ်မံနဲ့တည်ဆုံပြီး12ယောက်ထိတန်ရရှိခဲ့တဲ့ကာဗွန်ခွဲတိုက်ခတ်မှုကသူတို့လက်ချက်ဖြစ်တဲ့အကြောင်း SSN စစ်ဆေးရေးအဖွဲ့ကပြောဆိုလိုက်ပါတယ်တိုက်ခတ်မှုနဲ့ပတ်သက်လို့ IS အဖွဲ့ရဲ့သတင်းဌာနတစ်ခုဖြစ်တဲ့ Akmat ကတဆင့်ပြောဆိုခဲ့တာလည်းဖြစ်ပါတယ်မိုဆူမြို့ရဲ့နောက်ဘက်ကီလိုမီတာ80အကွာမှာရှိတဲ့တဲလအဖာမြို့ဟာဆိုရင်2014ခုနှစ်တုန်းက SSN စစ်ဆေးရေးအဖွဲ့ကတင်ပတ်ပြီးအမာခံနယ်မြေတစ်ခုဖြစ်နေထိန်းချုပ်ခဲ့တဲ့မြို့လည်းဖြစ်ပါတယ်ပြီးခဲ့တဲ့နှစ်ထဲမှာပဲ IRA တပ်ဖွဲ့တွေတဲလဖာမျိုးကိုပြန်လည်သိမ့်ပိုက်ခဲ့ပြီးတဲ့နောက်ပထမဆုံးအချိန်အခုလိုတက်ခတ်ခံခဲ့ရတာလည်းဖြစ်ပါတယ
်ဆူဒါနိုင်ငံမှာတမရအိုမာအယ်ဘာရှန်နှုတ်ထွက်ပေးဖို့တမရနန်နော်ရှီယာချီတက်ဆန္ဒပြဖို့ကြိုးစားသူလူအုပ်ထက်ကိုအတိကယုံနေနေရဲတွေကမျက်ရည်ယိုပုံးနဲ့တုံးပြီးတော့ဖြိုခွဲခဲ့တာကြောင့်အခြေအနေတွေတင်မာနေပါတယ်အင်္ဂါနေ့ကဖြစ်ရကြောင်းတေဆုံးသူမရှိဘူးလို့တာဝန်ရှိသူတွေကပြောပေမဲ့မျက်မြင်သက်သေတွေကတော့လူသုံးဦးထက်မနဲ့အပြေခံရတယ်လို့ပြောပါတယ်ဆန္ဒရိက္ခာပြက်လက်တာလောင်စာဆီနဲ့ဆူဒန်မိသားစုတိုင်းအတိကစားကြတဲ့ပေါင်ပုံစည်းတွေတချိန်ထိုးမြင့်တက်သွားတာကြောင့်နိုင်ငံတော်ဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တာပါတမရဘာရှာကသူ့လုံရက်အပေါ်ဝေဖန်ပြောဆိုသူတွေကိုတစ်ဆဖောက်တွေဆိုပြီးသူ့ကိုထောက်ခံသူတွေပြောတဲ့မင်းခွန်းထဲမှာတုံတုံပြောဆိုခဲ့ပါတယ်။ပြည်သူပြည်သားတွေကံကောင်းမွန်နေထိုင်စားသောက်နိုင်အောင်စီးပွားရေးပြန်လည်တည်ဆောက်ရေးလှုပ်ကိုင်းသွားမယ်လို့တမရကကတိပြုပြောဆိုခဲ့တာပါ။1989ခုနှစ်မှာအာဏာသိမ်းပြီးတော့အုပ်ချုပ်လာတဲ့တမရဘာရှာဟာသူ့ကိုစန့်ကျင်သူတွေအပေါ်တိုက်ပြီးတိခမ်းလေးမရှိပါဘူး။လွန်ခဲ့တဲ့15နှစ်ကဂျဖာဒေတာမှာလူမျိုးရုံးတပ်ဖြတ်မှုကျူးလွန်ခဲ့တဲ့ရာဇဝမှုတွေနဲ့ဘာရှာကိုနိုင်ငံတကာပြစ်မှုခုံရုံး ICC ကလိုလားနေတာဖြစ်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာဧပြီလနဲ့ကျင်းပဖို့စီစဉ်ထားတဲ့တမရရွေးကောက်ပွဲကိုလအတော်ကြာရွှေဆိုင်ထားမှာဖြစ်တဲ့အကြောင်းရွေးကောက်ပွဲကော်မရှင်ကဒီနေ့ပဲကြေညာလိုက်ပါတယ
်ဘောဒဟုနေ့ညနေပိုင်းတွင်နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့အနန်းလောင်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ Radio Diet ထုတ်လွှင့်အစီအစဉ်ကို VOA ရဲ့ Internet Website လိပ်စာ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ်ရှင်။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးဖို့အချိန်ရောက်ပါပြီ။ရှမ်းပြည်နယ်တဘောမြို့နယ်အတွင်းပြီးခဲ့တဲ့ရက်ပိုင်းကဖြစ်ပွားခဲ့တဲ့ရှမ်းပြည်တူတက်ရေးပါတီ SSPP SSC မြောက်ပိုင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSC တောင်ပိုင်းအကြားတိုက်ပွဲမှာတက်မရော်က RCSS ဘက်ကကူညီခဲ့တယ်လို့ SSPP ရဲ့ဒုဥက္ကဋ္ဌကပြောဆိုပါတယ်။ဒီပြောဆိုချက်ကိုတက်မရော်ဘက်ကလည်းညှင်းဆိုပါတယ်။တိုက်ပွဲဖြစ်ရာအနီးကျေးရွာတွေကဒေသခံရွာသား600လောက်ကတော့နေရက်စွန့်ခွာထွက်ပြေးနေကြရပါတယ်။ဒီသတင်းကို VUA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
။ဟုတ်ကဲ့အပြည့်အစအကျိုး NCA ကိုလက်မှတ်မြေထိုးသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့ NCA ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS SSA တောင်ပိုင်းတပ်ဖွဲ့နှစ်ဖွဲ့ဟာတီဘောမြို့နယ်တွန်ကျိုင်းကျေးရွာအနီးမှာဒီလ24ရက်နဲ့25ရက်နေ့တွေကပြင်းပြင်းထန်ထန်တိုက်ခိုက်ခဲ့ကြတာဖြစ်ပါတယ်ဒီတိုက်ပွဲဟာကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်းကြီး၅တိုင်းမှာစီအေးလှုပ်ရှားမှုတွေရပ်ဆိုင်းပြီး NCA ကိုလက်မှတ်မရေးထိုးသေးတဲ့အဖွဲ့တွေနဲ့ရောလက်မှတ်ရေးထိုးထားတဲ့အဖွဲ့တွေနဲ့ပါငြိမ်းချမ်းရေးဆွေးနွေးမယ်လို့တက်မရော်ကကြေညာထားချိန်မှာဖြစ်ပွားခဲ့တာပါဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းရမှာတက်မရော်က RCSS SSA တောင်ပိုင်းတပ်ဖွဲ့ဘက်ကနေပါဝင်ကူညီခဲ့တယ်လို့ SSPP SSA မြောက်ပိုင်းရဲ့ဒုတိယဥက္ကဋ္ဌဗိုလ်ချုပ်ဆက်ခွန်ဆိုင်ကအခုလိုစွပ်စွဲပြောဆိုပါတယ်
ကျွန်တော်တို့စခန်းနေရှိတယ်အဲ့ညာကိုဝင်ပြီးတော့လက်နက်ကြီးတွေနဲ့ထုပြီးတော့မှပပွက်ပြီးတစ်ဖက်ပေါ့အရှင်မပြတ်တက်ထိုးတာမျိုးလုပ်ကြတယ်ဆိုတော့ပြည်ထောင်ခံကိုတိုက်ပွဲတွေကဖြစ်သွားတယ်ဗျာ24 25ရက်နေ့မှာဆိုတော့ဒီကြားထဲမှာကဒီတပ်မတော်ကလည်းနောင်ကော်ကြီးဆိုတာရှိတယ်နောင်ကော်ဆိုတာအဲ့ဒီကနေပြီးတော့သူ့တိုက်ရင်းနေရှိတယ်အဲ့ဒီကနေပြီးတော့120တွေနဲ့လမ်းလမ်းထုတယ်တက်ကလည်းဆက်ဆက်တဲ့တည်င်းနေပေါ့နော်အတွင်းပိုင်းကျွန်တော်လူဝဲတည်င်းနေအရာတည်ရတာတော့ဒီမှာပမာတမတော့ကပါနေတယ်ဆိုတော့ပတ်တည်နေတယ်ဆိုတဲ့ဟာတွေကြားတော့ကျွန်တော်လည်းတော်တော်ရှိမကောင်းပါဘူ
း SSPP SSA မြောက်ပိုင်းဟာတမရော်ရဲ့ထုတ်ပြန်ချက်ကိုကြိုးဆိုထားပြီးပြည်တွင်းစစ်ရက်စဲရေးငင်းချမ်းရေးရရှိရေးအတွက်အစိုးရလွှတ်တော်တမရော်အပါအဝင်တိုင်းရင်းသားအားလုံးနဲ့အတူကြိုးပမ်းသွားမယ်လို့လည်းကြေညာချက်ထုတ်ပြန်ထားတာဖြစ်ပါတယ်တမရော်ရဲ့ပါဝင်ပတ်သက်မှုကိုတော့တေချာစီစစ်ပြီးကန့်ကွက်သွားမယ်လို့လည်းဗိုလ်ချုပ်ဆက်ခွန်ဆိုင်ကစက်ပြောပါတယ
်ကျွန်တော်တို့တင့်တော်တဲ့ချက်လက်တွေကျွန်တော်တို့ထပ်ပြီးတော့ပုံမူပြည့်စုံအောင်ကျွန်တော်တို့လုပ်နေတယ်လုပ်ပြီးလို့ရှိရင်ဒါကတော့ကျွန်တော်ပြောမှာပဲကန့်ကွက်မှာပဲ ဒါပေမဲ့အခုတချို့အားဟိုကျွန်တော်တို့ခဲမအောင်ပို့ပြီးတော့ပေါ့နော်ကျွန်တော်လုံနေတဲ့အခြေအနေမှာရှိနေတယ်လက်တွေ့မြင်ပြရတဲ့သတင်းတွေတော့အဲ့လိုဖြစ်နေတယ်ဒါပေမဲ့ကျွန်တော်ကောင်းကင်ကသတင်းတွေရှိတယ်အဲ့ဒါအတွင်းပိုင်းမှာဘာတွေလုံနေကြတယ်ဆိုတော့ဒီသတင်းပိုင်းအကူအညီလည်းရှိနေတယ်ဆိုတော့ကျွန်တော်တို့အဖက်ဖက်ကပြန်ထောက်ထားပြီးလိုအပ်တဲ့ဟာတွေအခိုင်အမာနဲ့ကျွန်တော်တို့ပြန်လဲကန့်ကွက်ဖို့လည်းရှိပါတယ်
ဒီဆွဆွဲချက်အပေါ်မှာတက်မရော်ပြည်သူဆက်ဆံရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးရုံးကဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကပြက်ပြက်သားသားညင်းဆိုထားပါတဲ့
။ဟာကြက်ကြက်ထောင်းချာမရှိပါဘူး။မရှိပါဘူးဆိုတော့ RPS နဲ့ FS တို့တောင်းမှာပဲတက်မရော်ကာဝေးရုပ်ကိုယ်တိုင်အဲ့၃နှစ်ပြည့် NCA နှစ်ပတ်လည်ဒီမှာထုတ်ဖို့တတိပြည့်ခဲ့တာပဲ။အဲဒီ RPS နဲ့ SA နေမီဒီကိုချဲ့ခွင့်နေတဲ့ဘာညာထုတ်ဖို့တတိပြည့်ခဲ့လို့တော့မှသူတို့ကတောင်းမှာပဲဟိုတွေးဆုံမင်းညာကနေပါမီဒီယာနဲ့တွေးဆုံမင်းညာကနေလောက်ပြီးတော့ကျွန်တော်မကန့်ကွက်တဲ့သူပြောနေတာလေ။အဲဒီဘက်မှာအချင်းချင်းတိုက်ပွဲဖြစ်နေ RCS နဲ့ SSC နဲ့ DNL နဲ့ဖြစ်တဲ့ RCS နဲ့ SSC နဲ့ SSB နဲ့ဖြစ်တဲ့တမတော်အနေနဲ့ကတော့ဘယ်ထဲမှယက်တီသွားစေကလည်းအကြောင်းမရှိဘူး။ယက်တီသွားစေတော့အကြောင်းမရှိဘူး။ဒါတရားဥပဒေနဲ့မညီတဲ့လုပ်ငန်းတွေလုပ်နေတာပဲ။ NCA ဖော်ထုတ်ကိုချိုးဖောက်နေတာပဲလေ။
RCS SSC တောင်ပိုင်းဘက်ကိုတိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ရှမ်းတပ်ဖွဲ့နှစ်ဖွဲ့တိုက်ပွဲဖြစ်ပွားတာကြောင့်တိုက်ပွဲဖြစ်ပွားရာဒေသအနီးကပြည်သူ600လောက်ဟာစစ်ဘေးလွတ်ရာကြီးရွာကိုတင်းရှောင်နေရကြောင်းတီဘောမျိုးကစစ်ရှောင်တွေကိုကူညီနေတဲ့ကိုမျိုးကအခုလိုပြောပါတယ
်။မနေ့ကတော့ကျွန်တော်တို့သွားခေါ်ထုတ်တဲ့အချိန်မှာတော့60ကျော်လောက်ခလာတယ်။ကျန်တဲ့ဟာတွေကတော့ဒီမနေ့ကိုခလာခဲ့ကြတယ်။ဒီနေ့ထွက်လာတာလည်းများတယ်ကွေးများတယ်တရားကျော်လောက်ထွက်လာတယ်ဆိုတော့အားလုံးပေါင်းတော့ဒီဥစ္စာမှာတော့နားမခေါ်မှာတော့လူကြီး600ကျော်ကျော်လောက်ရှိတာပေါ့နော်အကုန်လုံးနားမခေါ်ဖုံးကြောင်ရောက်လာတယ
်တင်းဆောင်လာသူတွေဟာတွန်ချိုင်းကျေးရွာနဲ့ဟိုနားကျေးရွာတွေကဖြစ်ပြီးပရာဟိတအဖွဲ့အစည်းတွေကကူညီထောက်ပံ့ထားကြောင်းနဲ့ဒီကနေ့မှာတော့တိုက်ပွဲတွေငြိမ်သက်နေကြောင်းဆက်ပြောပါတယ်ဒေတာရင်းမှာတော့နှစ်ဖက်တပ်ဖွဲ့တွေဟာအင်အားကြီးကြီးမားမားနဲ့ရင်ဆိုင်တရှိနေစေဖြစ်တာကြောင့်တိုက်ပွဲတွေထပ်မံဖြစ်ပွားလာနိုင်တဲ့အခြေအနေရှိကြောင်းသုံးသပ်တာတွေရှိနေပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုဆက်လက်ပြီးတော့ထုတ်လွှင့်ပေးပါဦးမယ်။ Writers သတင်းတောက်တွေကိုတရားစွဲဆိုထောင်ချလိုက်တဲ့အမှုနဲ့ဆက်ဆက်ပြီးရဲစီခံဖောက်ဖြစ်တဲ့ဆိုပြီးပြစ်ဒဏ်ကြားခံနေရတဲ့အမှုရဲမှုဟောင်းမိုးရနိုင်ကဇန်နဝါရီလ2ရက်နေ့မှာသူပြင်လဲလွတ်မြောက်နိုင်ခြင်းရှိတယ်လို့ထောင်ဝင်းစားသွားတွေ့တဲ့အချိန်မှာမိသားစုဝင်တွေကိုပြောလိုက်ပါတယ်။ဒီကြောင့် VUE မြန်မာပိုင်းသတင်းတော်ကိုထက်အောင်ခန်းကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်
။နိုင်ငံတော်လွတ်ဝတ်ချက်အုပ်ပဒေနဲ့ထောင်နဲ့ခွန်းနဲ့နှင်းစီချမှတ်ခံရတဲ့ရိုက်တာသတင်းတော်နှစ်ယောက်မှုမှာတရားလူပြတ်သက်တည်ဖြစ်ထွက်ဆိုခဲ့တဲ့ဒူရဲမှုအောင်မိုးရံနိုင်ကိုရဲစခင်းဖောက်ပြတ်တယ်ဆိုပြီးဥပဒေပုံမှာ16ခ22နှစ်ဒီနှစ်ဧပြီလထဲမှာထောင်နဲ့တစ်နှစ်ချမှတ်ထားတာပါ။အခုဆိုရင်ဒူရဲမှုအောင်မိုးရံနိုင်ဟာလွတ်ရစီပြီဖြစ်တဲ့အတွက်2019ခုနှစ်ဇန်နဝါရီ2ရက်နေ့မှာပြန်လည်လွတ်မြောက်နိုင်ရည်ရှိရလို့ဒီကနေ့မနက်ထောင်ဝင်းစာတွားတွေ့ကြီးမှာပြောလိုက်တဲ့အကြောင်းဇင်းနီးဖြစ်သူမတ်တူးက VOE ကိုပြောပါတယ
်ဟုတ်တလပိုင်းနဲ့လို့တော့ပြောရရှင်ဟုတ်အဲပြောလာတော့2ရက်နေ့လို့တော့ကြားတယ်ဟုတ်ကဲ့ကိုမိုးရံနိုင်ကပြောတာဟုတ်အဲ2ရက်နေ့ထင်တယ်လို့ပြောတာပဲဟုတ်ဟုတ်စစ်ပိုင်းဆိုင်ရာတော့ပုံမှန်မတူဟိုကဖြစ်တယ်ဟုတ်တမန်ကြီးလည်းကောင်းနေရှင်
ရိုက်တာသတင်းတော်တွေကိုရဲမှုချုပ်တင်ကိုကထောင်ချောက်စင်ဖမ်းဆီးတာဖြစ်တယ်လို့ဧပြီ20ရက်ကတရားခွင်မှာဒူရဲမှုအောင်မိုးရံနိုင်ထွက်ဆိုပြီးတဲ့နောက်ရဲစည်းကမ်းဖောက်ပြတယ်ဆိုပြီးထောင်နှံချမှတ်ခံလိုက်ရတာဖြစ်ပါလေအခုလိုထွက်ဆိုမှုဟာနိုင်ငံတော်တစ္ဆာဖောက်တာမဟုတ်ပဲမှန်တယ်ထင်လို့လှုပ်ဆောင်တာဖြစ်ပြီးလိပ်ပြာလုံနေလို့မတူးကဆက်ပြောပါရစေဟုတ်က
ျွန်တော်တို့ကတော့နိုင်ငံတော်တစ္ဆာဖောက်တာလည်းမဟုတ်ဘူးကိုမှန်တာသူမှန်တယ်ထင်လို့သူလုပ်တာလေဘာမှခံရပါဘူးကိုမှန်တယ်ထင်လို့တဲ့အတွက်ကိုလည်းကြိုးလုံးတယ်
ဒူရဲမှုအောင်မိုးရံနိုင်ကိုတော့ဒီဇင်ဘာ22ရက်မှာပြည်မြန်မာကလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ကိုထူးချွန်စွာကာကွယ်ကျင့်သုံးသူစုကိုပေးအပ်ခဲ့ပြီးဟန်တာဝရီဦးဝင်းတင်ဖောင်ဒေးရှင်းကလည်းနိုင်ငံရေးအကျဉ်းသားဖြစ်သတ်မှတ်ထားပါတယ်။ဒူရဲမှုအောင်မိုးရံနိုင်ဟာခွင့်ပြုချက်မရှိဘဲရိုက်တာသတင်းတော်တွေကိုတွစ်ဆုံမေးမြန်းဝင်ပြုရဆိုပြီးရဲစည်းကမ်းထိန်းတဲ့ဥပဒေနဲ့အရေးယူခံရတာဖြစ်ပါတယ်။ဒူရဲမှုအောင်မိုးရံနိုင်ကတရားရုံးမှာထွက်ချက်ပေးပြီးတဲ့နောက်သူ့ကိုမယုံကြည်တတ်တဲ့တပ်တွေဖြစ်သတ်မှတ်ပေးဖို့တရားလိုဘက်ကရှောက်ထားတာကိုတော့တရားရုံးကပယ်ချခဲ့ပါတယ်။နိုင်ငံတော်လွတ်ဝတ်ချက်အုပ်တွေနဲ့ထောင်နာ9နှစ်စီချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးတို့ကတော့ခရိုင်ရုံးကချမှတ်ထားတဲ့အမိန့်ကိုဒီဇင်ဘာ24ရက်နေ့ကတိုင်းတရားရုံးမှာအယူခံဝင်ထားပါတယ်။အဲ့ဒီအယူခံမှုဆုံးဖြတ်ချက်ကတော့ဇန်နဝါရီလထဲမှာထွက်လာနိုင်ရည်ရှိရလို့သူတို့ရဲ့ရှေ့နေဖြစ်သူဦးတန်းဆောင်အောင်ကပြောထားပါတယ်ခင်ဗျာ
။ကိုထဲအောင်ခံသတင်းပေးပို့ထားတာပါရှင်။အခုဆက်ပြီးတော့နိုင်ငံတကာသတင်းလွှာကိုတင်ဆက်ပေးပါမယ်။2018ခုနှစ်ဟာအမေရိကန်ပြည်ထောင်စုအတွက်တော့အမျိုးသမီးတွေရဲ့နှစ်လို့ဆိုရမှာပါ။လွှတ်တော်မှာစံချိန်တင်အောင်အမျိုးသမီးအမတ်တွေရွေးချယ်ခံခဲ့ရပါတယ်။ အမေရိကန်မျိုးသမီးတွေအတွက်စိတ်လှုပ်ရှားစရာတွေရှိခဲ့တဲ့2018နိုင်ငံရေးလောကအကြောင်းကို VOA သတင်းတောက် Assessment Oni ပေးပို့ထားတဲ့သတင်းကိုမအီတန်စင်ကပြောပြပါမယ်ရှင်
အခုလာမဲ့ဇန်နဝါရီလကြာရင်အမေရိကန်လွှတ်တော်မှာမျက်နှာသစ်တွေအများကြီးတွေ့လာရတော့မှာပါအမျိုးသမီး126ယောက်ကျန်းသစ္စာကြိမ်ဆိုပြီးတော့ရာထူးနေရာတွေယူကြမှာဖြစ်ပြီးတော့ဒါဟာစံချိန်တင်လို့ဆရာပါဒီလိုအမျိုးသမီးတွေအများအပြားရာထူးရလာနေတဲ့အကြောင်းတစ်ခုကတော့အမျိုးသမီးတွေအင်းကနေထွက်ပြီးတော့မဲပေးကြဖို့အကြီးအကျယ်လှုံ့ဆော်တိုက်တွန်းခဲ့ကြလို့ပဲဖြစ်ပါတယ်ဒေါ်နယ်ထရမ့်အမေရိကန်သမ္မတအဖြစ်ဆပြီးတော့တာဝန်ယူခဲ့တဲ့ဟိုးအစာပိုင်းနှုန်းကလေးကထရမ့်အစိုးရရဲ့မူဝါဒနဲ့အမျိုးသမီးတွေအပေါ်ထရမ့်ရဲ့ဆက်ဆံပြောဆိုမှုတွေကိုစန့်ကျင်တဲ့အနေနဲ့တောင်းနဲ့ချီရဲပြည်သူတွေလမ်းပေါ်မှာထွက်ပြီးတော့ချီတက်ဆန္ဒပြခဲ့ကြပါတယ်။အမေရိကန်တပ်တော်ဝင်အရေးကောက်ပွဲတွေမှာတော့ပြောင်းလဲချိန်တက်ပြီဆိုပြီးတော့ပြည်သူတွေချို့ကတောင်းဆိုခဲ့ကြတာပါ။ UVA တက္ကသိုလ်က Gwen McKee ကသူ့ပြန်ကိုပြောပြပါတ
ယ် We saw with the women's march
2019 January လတုန်းကတွေ့ခဲ့ရတဲ့မျိုးသမီးရေးချီတက်ဆန္ဒပြမှုတွေကတစဉ်မျိုးသမီးရေးလှုပ်ရှားမှုတွေပေါ်အာရုံစိုက်လာတယ်လို့ Trump ရဲ့အတွေ့အမြင် Trump ရဲ့ပြောဆိုတွေပေါ်ဒေါသတကြီးထုတ်ဖော်လာတာကိုတွေ့လာနိုင်ပါတယ
်အလုတ်ခွင်မှာအမျိုးသမီးတွေကြုံနေရတဲ့ကြီးမားတဲ့စိန်ခေါ်မှုတစ်ခုကတော့လိမ်မိုင်းဆရာအကြမ်းဖက်ခံရမှုပဲဖြစ်ပါတယ်လိမ်မိုင်းဆရာဆော်ကားမှုတွေအကြောင်းတနိုင်ငံလုံးပြောဆိုနေရတွေကနေတဆင့် #MeToo အမျိုးသမီးများအကြမ်းဖက်ခံရမှုပပျောက်ရေးဆောင်ရွက်ချက်ထွက်ပေါ်လာခဲ့တာပါရုပ်ရှင်လောကမှာနာမည်ကြီးတဲ့ရုပ်ရှင်သရုပ်ဆောင် Bill Cosby လို့အထင်ကြီးအမျိုးသားကပြီးခဲ့တဲ့နှစ်တုန်းကအမျိုးသမီးတယောက်ကိုဆေးခတ်ပြီးတော့လိမ်မိုင်းဆရာဆော်ကားမှုကြောင့်ထောင်ကျခံခဲ့ရပါတယ်အဆောကခံရတဲ့သူ Billy Barnett ကအခုလိုပြောပြပါတယ
်လိမ်မိုင်းဆရာဆော်ကားခံရမှုကနေလွတ်မြောက်လာသူအလုံးအတွက်ဒါကအောင်မြင်မှုပါ
American ဂျွန်မာအဖွဲ့ရဲ့ဆီယဝွန်လေရီနဆာဟာ Olympic ရွှေဆုရှင်တွေအပါအဝင်အမျိုးသမီးငယ်အယောက်တရာကျော်ကိုလိမ်မိုင်းဆရာဆော်ကားကင်မှုနဲ့တရားရုံးရင်ဆိုင်ပြီးတော့အပြစ်ဒဏ်ချမှတ်ခံရပါတယ်။ဒီလိုဆော်ကားခံရတဲ့တရားကျော်ကအခုလိုပြောပြပါတယ
် Even though I'm a victim
အဆော်ကားခံရတဲ့ဆိုပေမဲ့အဆော်ကားခံရသူအဖြစ်ခံယူပြီးတော့ဘဝကိုဆက်လျှောက်မှာမဟုတ်ပါဘူး
။ American တရားလွှတ်တော်တရားသူကြီးအဖြစ်ခန့်အပ်ဖို့သမ္မတ Trump ရွေးချယ်ခဲ့တဲ့ Brett Kavanaugh ဟာလေလိမ်မိုင်းဆန်ဆွာခဲ့တဲ့ဆွေဆွေချက်ထွက်ပေါ်ခဲ့ပါတယ်။ကေဗင်နော့ကိုဆွေဆွေသူကအခုလိုပြောပြပါတယ
်။ I believed he was going to rape me.
သူကကျမကိုအဓမ္မပြုဖို့ကြိုးစားပါတယ်။အော်ဟိအကူအညီတောင်းဖို့ကြိုးစားခဲ့ပါတယ်
။ Brett Kavanaugh ကတော့သူဒီလိုတခါမှမလုပ်ခဲ့ဘူးလို့ညင်းဆန်ခဲ့တာပါ။ဒီလိုဆွေဆွေခံခဲ့ရပေမဲ့လေ Brett Kavanaugh ကတော့ American တရားလွှတ်တော်တရားသူကြီးအဖြစ်ယာတုကိုရခဲ့ပါတယ်။ဒါပေမဲ့သူ့ကိုဆွေဆွေမှုတွေကြောင့်အရေးယူမခံရတဲ့အပေါ်မှာအမျိုးသမီးရေးထုံရှားသူတွေကဒေါသထွက်ခဲ့တဲ့အကြောင်းမီတူးလှုပ်ရှားမှုခေါင်းဆောင် Rebecca Traister ကပြောပါလေ
American history anger at
American the mind shock ဒန်းတူညီမျှမှုမရှိတာကိုတုံ့ပြန်မှုကအမျိုးသမီးတွေအင်္ဂါထွက်နိုင်ငံရေးမှာပါဝင်လာဖို့တိုက်တွန်းလိုက်တာပါ
ဒီနှစ်သက်တမ်းဝရွေးကောက်ပွဲမှာမကြုံစဖူးရလဒ်တွေနဲ့ကြုံလာရတဲ့အကြောင်း American University က Molly O'Rourke ကပြောပါလေ
Voters had an opportunity to elect
American ရဲ့နိုင်ငံရေးပေါ်ပြည်သူတွေစိတ်ပြက်လာတာကြားပါပြီဒီလူတွေကပဲတစ်နှစ်ပြီးတစ်နှစ်အုပ်ချုပ်တဲ့ယာရုမှာတာဝန်ယူနေကြတယ်လို့စိတ်ခံစားရပါတယ်
။ဒါပေမဲ့အမေရိကန်နိုင်ငံရေးပါအမျိုးသားတွေအများစုရှိနေတော့မှာအမေရိကန်ပြည်အောင်စုလူဦးရေမှာ51ရာခိုင်နှုန်းကအမျိုးသမီးတွေဖြစ်နေပေမဲ့လွှတ်တော်မှာတော့အမျိုးသမီးအမတ်ကအမေရိကန်လွှတ်တော်နေရာရဲ့လေးဝန်တစ်ပုံမှာတော့မရှိပါဘူး။အရှိကိုဆက်ရှောက်ရမယ့်လမ်းကအရှိရှိရှိနေသေးပေမဲ့အမျိုးသမီးတွေရဲ့နှစ်ကဒီတစ်နှစ်တည်းတွေမကနောက်နှစ်တွေထိပါဆက်ရှိနေအောင်မှာဖြစ်တယ်ဆိုပြီးတော့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကခံမှန်းထားကြပါရဲ့ရှင်။
မအီတန်စင်ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းထုတ်လွှင့်ချက်တွေကိုမြို့တော်ဝါရှင်တန် DC ကနေဆက်လက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်စောင်းနှင်းနေဝေးတဲ့ဒီနှစ်သစ်ကူးရာသီရောက်တိုင်းဒီရာသီကိုခံစားရေးဖွဲ့ထားတဲ့သချင်းတွေ Christmas Day သချင်းတွေနဲ့ဖျော်ဖြေပေးနေပါတယ်ဒီကနေ့တော့စောင်းလှိုင်တည်ဆူထားတဲ့ဒီဇင်ဘာညလို့အမည်ရတဲ့သချင်းနဲ့ဖျော်ဖြေပေးခြင်းပါတယ်နားဆင်ကြပါရှင
်ဒီဇင်ဘာညလို့အေးဆလုံးခဲ့တဲ့ချိန်တန်းမလေးစံသားမယတယောက်တည်းပဲပေါ့ချလေးတရှူတိုင်းမမင်းကိုလွှမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်းချစ်ရညာတာဆွေကြွေခဲ့ပြီးနင်းတွေမြန်ဝန်းတွေတို့ဝေးညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေပြောက်ဆုံးငါကိုမေးနိုင်ခဲ့သူမင်းရင်ထဲမှာပါလေဒီဇင်ဘာညတို့အေးဆလုံးခဲ့တဲ့ချိန်တိုင်း ငါလေးစဉ်းစားမရမှာတယောက်တည်းပဲပေါ့ချစ်လေးတက်ရှူတိုင်းမှာမင်းကိုလွမ်းဒီချိန်မင်းနာတယောက်ယောက်ချစ်ခွင့်ရနေမလားကိုခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝွန်းတွေတို့ဝင်ညာတွေရဲ့ဆက်နင်းရှိတော့ခံစားလိုက်ရတာဆွေတို့ဝင်ချစ်ရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝွန်းတွေတို့ဝင်ညာတွေရဲ့ဆက်နင်းရှိတော့ခံစားလိုက်ရတာအိပ်ပျော်သွားကြိုးစားနေစေဖို့ချစ်လေးယောက်တဲ့ကိုကဘာမပေါ်မျောလင်းချက်တွေကောင်ဟာပြောင်းရှာတော့တော့ဆွေတို့ဝင်ချေရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝွန်တွေတို့ဝင်ညာတွေရဲ့ဆက်မင်းရှိတော့ခံစားလိုက်ရတာဆွေတို့ဝင်ချေရညာတိုင်းဆွေကြွေခဲ့ပြီးနင်းတွေမြောင်းဝွန်တွေတို့ဝင်ညာတွေရဲ့ဆက်明しろ観察れやだ水
ဒီဇင်ဘာညဆိုတဲ့တခြင်းနဲ့ဖျော်ပြပေးခဲ့ရပါရှင်ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲနောက်ထပ်2နာရီကြာထုတ်လွှင့်မယ့်ညပိုင်းစီစဉ်တွေမှာမြမလူလူနဲ့ကျမ်းမာရေးဥကျော်စံတာရဲ့မြမရေးတုံသက်ခြင်းနဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်ဒီကနေ့ညနေပိုင်းစီစဉ်တွေအဆုံးမသတ်ခင်မှာသတင်းချင်းချုပ်ကိုကိုအောင်လင်းဦးကပြောပြပေးပါအောင်ရှင်
ဆူနာမီရေလင်းတံကြောင့်ပြီးခဲ့တဲ့သတင်းပတ်တဲ့လူပေါင်း429ယောက်သေဆုံးခဲ့တဲ့အင်ဒိုနီးရှားနိုင်ငံအနောက်ဘက်ကအလန်းဝဲတဲ့ကျွန်းတွေကဒေသခံတွေကိုအရေးပေါ်အကူအညီပေးအစီအစဉ်နေရာမိုးပြင်းထန်ရွာသွန်းမှုတွေကြောင့်အခက်အခဲတွေကြုံနေရပါတယ်။မိုးတိုက်တန်စွာရွာသွန်းမှုကြောင့်လမ်းတွေပြန့်တန်းသွားလာလို့မရနိုင်တဲ့အထိဖြစ်နေရပြီးဆက်ရန်တရားကြီးတွေအရေးပေါ်အကူအညီတွေပေးအပ်ဖို့သွားတဲ့ရင်နှင်းတွေလည်းခီးမဆက်နိုင်ပဲဖြစ်နေရတဲ့အတွက်အရေးပေါ်တောက်ပံ့နေပေးနိုင်အောင်ဘေးလွတ်ရာပြောင်းရွှေ့ပေးနိုင်မှုအာဏာပိုင်တွေရဲရင်တွေကိုလည်းဆေးလွတ်နေရပါတယ်။အမေရိကန်နေဆက်လူညွှန်းရေးအာဏာပိုင်ဖန်ဆီးထားတဲ့ဂွတ်တီမာလာကလေးတူထပ်မံတည်ဆုံထားတဲ့အတွက်အကြောင်းရင်းကိုသိနိုင်အောင်စုံစမ်းဖော်ထုတ်ဖို့လွှတ်တော်အမတ်တူပါဝင်တက်တွန်းမှုတွေထွက်ပေါ်လာနေပါတယ်။အသက်ရှင်နေရွယ်ဖိလစ်ကောမက်စ်အလွန်ဆိုဟာနယူးမက္ကဆီကိုပြည်နယ်ကဆေးရုံမှာခရစ်မတ်နေ့အကူမှာတည်ဆုံတာဖြစ်တဲ့အကြောင်းလဲအာဏာပိုင်တွေကအတည်ပြုထားပါတယ်။အမေရိကန်ဆိုရရန်နေရလက်ပတ်မှုတချို့ရပ်ဆိုင်းထားတာဒီနေ့မှဆိုရင်9ရက်မြောက်ထိရောက်လာပြီမယ်လဲပြည်လည်မှုရမယ်အလားလာရတော့မတွေ့ရသေးပါဘူးအမေရိကန်နဲ့မက္ကဆီကိုနယ်စပ်မှာတိုင်းတီဆောက်ရေးအတွက်တောင်းခံထားတဲ့အတိုင်းဗန်နာရေးစီမံတွေမရခဲ့လို့ရှိရင်တော့ဆက်လက်ပြီးတော့အစိုးရရဲ့ရဲဆိုင်ထားမှာဖြစ်တဲ့အကြောင်းသမ္မတဒေါ်နယ်ထရန့်ကမနေ့တုန်းကအမေရိကန်တပ်ဖွဲ့ဝင်တွေကိုဗီဒီယိုကဆင့်နှုတ်ဆက်စကားပြောကြားခြင်းမှာလည်းထည့်သွင်းပြောကြားသွားပါတယ်ဂျပန်နိုင်ငံကရှစ်နှစ်ထဲစီးပွားပြေဝီလငါဖမ်းဆီးမှုတွေကိုပြန်လည်ဆက်တင်မယ်အကြောင်းကြေညာလိုက်ပါတယ်။ဝီလငါဖမ်းဆီးမှုကိုစန့်ကျင်နေကြတဲ့နိုင်ငံတွေပတ်ဝန်းကျင်အရေးလှုပ်ရှားသူတွေနဲ့ဆက်စုနေတဲ့ခြေတင်ဖြစ်နေရတာတွေကိုဂျပန်နိုင်ငံကအဆုံးသတ်လိုက်တဲ့ဆုံးဖြတ်ချက်ကိုတော့အစိုးရအဖွဲ့အတွင်းဝင်ချုပ်ယိုရှိဟီရာဆူဂါကဒီနေ့ပဲကြေညာလိုက်တာဖြစ်ပါတယ်
။သတင်းချင်းချုပ်ကိုကိုအောင်လွင်ကပြောပြပေးခဲ့တာပါ။ဒီကနေ့ညနေအစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပြီးအသံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Curtis Bynum ဖြစ်ပါတယ်။အခုကျမတို့ထုတ်လွှင့်နေတဲ့ Radio Season PP ချင်း A87 ဂျူရီကထုတ်လွှင့်ပေးမဲ့ VOA TV Season တွေကိုကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.
From Washington, this is...